မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ပြီးပြန်လာသူထိုင်းနိုင်ငံသားဆက်သုံးယောက်ကိုထိုင်းလူယုံရေးတပ်ဖွဲ့တွေကဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါမြန်မာနိုင်ငံမျိုးဝင်မျိုးကနေတောင်ရင်မြစ်ကိုလေနက်ဖြတ်ပြီးထိုင်းနိုင်ငံနဲ့ဆောင်မျိုးဖက်ကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသားအမျိုးသားခုနှစ်ဦးနဲ့အမျိုးသမီး၆ဦးကိုကင်းလဲ့နေတဲ့အမှ
ยังไม่เห็นเนี่ยจะเช็ดจบเปลี่ยนลายได้ด้วยท่านสิไลด์จะเช็ดจบท่านจะมาเนี่ยจะเช็ดใจยังจิ้วเราจะมาเพื่อไม่ใส่ยงตาเวงอุโมงค์จะอาคุลุบจะเปียบอะไรเนี่ยนี่ดาวคนดีเนี่ยมีดีเช่าดีแม่ลีก็แล้วมีดีใช้ยามันเนี่ยจะมาใช้ได้ดีใช้เนี่ยจะแม่ลีแต่การนี้จะรู้ท่านจะยามีเดี๋ยวจะรู้จะเรียบอะไรอะไรจะก็อารมณ์สะดุ้งแล้วบอกมีดาวคนดีมีดีเช่าอันนี้ท่านจะยามีเนี่ยทำมาสิสิเนี่ยจะใส่ยามีจะใส่ยามีสิสิ covid 19 ရေကောကာလမတိုင်ခင်လေးကနေပြီးတော့ရောက်ရှိလုံးလုံးကြီးလေးဒီလိုကြည့်ရပါတယ်ဟုတ်ကဲ့အဲ့လိုကြီးလာတဲ့အခုလိုမျိုးပေါ့နော်တစ်ဖက်နိုင်ငံတွေမှာတောင်တင်းနေတဲ့ဒီနေတဲ့နှစ်ဖက်အစိုးရဘက်ကနေကြီးညာထားတဲ့သတင်းအချက်လက်ဒီဒီကလိုက်လာမဲ့အချိန်ကြီးကိုချိုးဖောက်ပြီးဝင်ရောက်လာတယ်ဆိုရင်တော့အခုလိုမျိုးပဲဖန်စီရတက်ဆိုင်ရဖန်စီရညီရတာတွေတော့အဆက်လက်ရှိနေတယ်လို့ကျွန်တော်သိရပါတယ
်ထိုင်းဆိုရကတော့သူ့နိုင်ငံသားတွေအနေနဲ့တရားဝင်လမ်းကြောင်းကနေတွာလာသူမှန်သမျှကိုလေကြောင်းနဲ့ရောနေဆက်ကပါပြန်လာခွင့်ပြုထားတာပါဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာကိုက်ယောဂါကာလခီးသွားလာသူတွေကိုယောဂါကူးစက်မှုရှိမရှိသတ်မှတ်ရဲ့အတိုင်းစောင့်ကြည့်စစ်ဆေးတာတွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလိုစောင့်ကြည့်စစ်ဆေးနေတဲ့စီမင်းသတ်မှတ်ချက်တွေကိုဖောက်ဖျက်သူတွေကိုတော့အရေးယူလည်းရှိတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ
်နိုင်ငံသားတွေကတရားဝင်တကယ်လို့လုတ်ကန်အခွန်လမ်းတွေရှိပြီးဒီမှာပြည်ရေးကိုတရားဝင်သွားထားတဲ့ဆိုရင်တရားဝင်လမ်းကြောင်းအောင်နေပြီးတော့ပြန်လာလို့ရတယ်ကွာတင်းတော့ဝင်ရမယ်သို့တော်လည်းပဲသူနိုင်ငံသားတွေအတွက်သားရှိတဲ့နေရာမျိုးတွေအစီအစဉ်ဆောင်ရွက်ထားတာမျိုးတွေတစ်ဖက်မှာလည်းရှိတဲ့ခါကျတော့သူတို့မှာအခွင့်အရေးရှိတယ်။ဒါဆိုလည်းပဲခုလိုကူးလာတာတို့ဘာလို့ဆိုတာကအစုံတရာပြည်စုံတဲ့ဒီလိုပြင်ဝင်မှုနဲ့တွာလာထားတာမျိုးမရှိလို့များလားဆိုတာမျိုးတမ်းရရှိကြရလည်းရှိပါတယ
်။ထိုင်းနိုင်ငံမှာနေဆက်ကစားတွေတချို့ပိတ်ထားပြီးကုန်တော်ရေးလမ်းကြောင်းတွေရှိတဲ့နေဆက်လမ်းတွေကိုတော့မကြခင်ကပဲပြန်ဖွင့်ထားတာပါ။ကုန်စည်တွေကိုတော့လေလမ်းကြောင်းကနေချက်တန်းဝင်ပြုထားပေမဲ့မြန်မာဘက်ကတော့လေလမ်းတွေပါပိတ်ထားဆဲဖြစ်ပါတယ်။ထိုင်းဘက်ကတော့အိန္ဒိယချင်းနိုင်ငံကနေလာမဲ့သူတွေကိုစက်လီနဲ့ဖြတ်ကူးတာတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်။တရားမဝင်လာကြတဲ့ထိုင်းနိုင်ငံသားတွေကိုတော့ဆက်လေးရဲ့စောင့်ကြည့်စစ်ဆေးဖို့အတွက်ထိုင်းရနာပိုင်းတွေကခေါ်ဆောင်သွားပါတယ်။ပြီးခဲ့တဲ့ရက်ကပဲမလေးဆန်းနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့လူတရာထက်မနည်းကိုလည်းထိုင်းဘက်ကဖမ်းဆီးခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။